Syria နိုင်ငံမှာတူရကီကြောတောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေတိုက်တာခံရတဲ့ကတ်လူမျိုးတွေကိုအကာအကွယ်ပေးဖို့အစ္စရေးအစိုးရကတောင်းဆိုလိုက်ပါတယ်။ကတ်လက်နက်ကိုင်အဖွဲ့တွေကိုမန်ဘစ်မြို့အပေါင်းဝဲအလက်ပိုဒေသကနေထွက်သွားအောင်တူရကီနောက်ခံလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်နေတာပါ။ကတ်လူမျိုးတွေဥဆောင်နေတဲ့ Syria Democratic အင်အားစု SDF ဟာအမေရိကန်နဲ့မိတ်ဖက်ဖြစ်ပြီးအစ္စလာမ်နိုင်ငံတော် IS အဖွဲ့ကိုတိုက်ခိုက်နေတာဖြစ်ပါတယ်။ Syria IS အဖွဲ့ထိတ်ချုပ်ထားတဲ့နယ်မြေတွေကို SDF ကသိမ်းပိုက်နိုင်ခဲ့ပါတယ်။ISIS အဖွဲ့တတိရှိရှိတိုက်ခိုက်ထင်ကြတဲ့သူတွေကိုအကာအကွယ်ပေးရနိုင်ငံတကာဂတိကဝတ်ဖြစ်ပါတယ်ဒါကဆီးရီးယားရဲ့အနာဂတ်လည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီကမှာခင်ဗျာဘာကြောင့်လဲဆိုတော့ကတ်တွေကဆီးရီးယားတည်ငြိမ်အားဖြစ်လို့ပါလို့အစ္စရေးနိုင်ငံကြီးဝန်ကြီးဂီဒီယွန်ဆာကတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြပါတယ်တူရကီဆိုတာကတော့ SDF အဖွဲ့ဟာတူရကီအမေရိကန်နဲ့ EU တို့ကဂျပန်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ကတ်လုံသမားပါတီ PKK ရဲ့အဖွဲ့ဝဲတစ်ခုဖြစ်ပဲမြန်မာနဲ့အမေရိကန်နဲ့ EU ကတော့ကတ်အဖွဲ့နှစ်ဖွဲ့ကိုခွဲမြင်တာပါ